အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နေပါပြီ။ကျမခင်မျိုးသက်ပါ။2020ထဲမှာအင်္ဂါဂျိုစူးစမ်းမှုအပါအဝင်အာကာသနည်းပညာတွေ AI နည်းပညာတွေတိုးတက်မှုရှိတဲ့အပြင်ဒီကမ္ဘာလုံးခံစားနေရတဲ့ကိုရိုနာဗိုင်းရပ်စ်အတွက်အချိန်တိုအတွင်းမှာပဲကာဝယ်ဆေးထုတ်နိုင်တဲ့ဆေးဘက်ဆိုင်ရာထူးခြားတဲ့အောင်မြင်မှုတွေပါရှိခဲ့တယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပါတယ်။
ဒီကယောဂကာကွယ်မှုအတွက်ကိုသိသူတေသနာကအတင်းဆိုင်ပင်ပြီးလောက်ကြပါတယ်ဒါတကဘာအဝမ်းပါပဲကိုရီးယားမှာကိုဂျပန်မှာကိုအိန္ဒိယမှာအဒီနိုင်ငံမှာအင်္ဂလန်မှာအဲ့လိုဝိုင်းပြီးလောက်ကြပါတယ်ဒီကာကွယ်ဆေးထုတ်ဖို့အတွက်ကိုလောက်တဲ့အထက်မှာအဓိက3-4မျိုးလောက်ရှိပါတယ်အဲ့အထက်ကတနည်းကဗီဇာမျိုးယိုးဆဲလ်ကိုပြောင်းလဲပြီးအန်တီဘော်ဒီတွေအများကြီးထုတ်လာဖို့အတွက်ကိုလုတ်တဲ့ဟာအဲ့ဒီကဟိုတဲ့ဓာတုပေတာနိုဘယ်ဆုရတဲ့ဒီအမေရိကန်နိုင်ငံနဲ့ပြင်သစ်နိုင်ငံအမျိုးသမီးတို့ထင်ရောက်သူတို့စတွေ့တဲ့ကက်စပါမျိုးဘီဇာတိဖြတ်မှုပေါ့နော် gene editing နဲ့ပတ်သက်တဲ့ဟာကိုအောင်မြင်မှုကိုသူတို့နိုဘယ်ဆုပေးလိုက်ပါအဲ့ဒီဟာအခြေခံပြီးတော့အဲ့ဒီဘီဇာတိဖြတ်မှုနဲ့ virus ပေါ့နော်မျိုးဘီဇာ DNA ကိုပုံစံတစ်မျိုးတွင်းပေးလိုက်တယ် COVID virus ရဲ့ပုံစံအတိုင်းအတိအကျကိုရှာနိုင်တဲ့ mRNA ပေါ့နော်သူ့ရဲ့ DNA ရဲ့မိတ်ဖက်ဖြစ်တဲ့ ribonucleic acid အဲ့ဒီဟာကိုဒီဇိုင်းလုပ်ပြီးတော့ထည့်ပေးလိုက်တာထည့်ပေးလိုက်ပြီးတော့မှတွားရှာပြီးတော့မှဖြတ်ပေးတယ်အဲကိုကံအားကောင်းလို့ပြီး COVID-19 သူတေသနာနဲ့ပတ်သက်တဲ့ဟာမှာတိုးတက်မှုတစ်ခုပါဒါတကယ်ကိုအောင်မြင်မှုလို့ပြောနိုင်ပါတယ
်ဒီမျိုးဗီဇတိဖြတ်တဲ့နည်းပညာတကြောင်ယောဂပိုးကာဝယ်ဆေးထုတ်ရမှာအရင်လိုနှစ်နဲ့ချီပြီးမကြတော့ဘဲတနည်းမပြေခင်မှာထုတ်နိုင်ခဲ့တာဖြစ်ပါတယ်။ဒါအပြင်ဗီဇဆဲလ်ကိုခန္ဓာကိုယ်ပြင်ပမှာပွားယူနိုင်တဲ့နည်းတွေ့ခဲ့တာလည်းထူးခြားတယ်လို့ပြောပါတယ်
။ဇီဝသူတေသနာအောင်မြင်မှုတွေအများကြီးရှိပါတယ်။ဥပမာအားဖြင့်လူရဲ့ကိုယ်အတွင်းမှာမဟုတ်ဖဲနဲ့ဗီဇဆဲလ်ကိုအပြင်မှာပွားယူလို့ရတဲ့သူတေသနာကိုဒီနှစ်အောင်မြင်စွာလုပ်လို့ရပါတယ်။များသောအားဖြင့်တက်ရှိဆဲလ်တွေထဲမှာတက်ရှိခန္ဓာကိုယ်ထဲမှာသူကပွားယူပါပဲအခုကပြင်မှာဓာတုပေဒနီးအရာပေါ်ပြီးတော့မှပွားယူတဲ့နီးကိုသူတို့စတွေ့ပါတယ်ဒါအောင်မြင်မှုကြီးတစ်ခုလို့ဆိုနိုင်ပါတယ
်မျက်စိနဲ့ပတ်သက်တဲ့တီထွင်မှုနည်းပညာတွေထဲမှာတော့ထူးထူးခြားခြားအောင်မြင်မှုတစ်ခုရှိပါတယ
်မွေးကလေးကမျက်လုံးကွယ်နေတဲ့လူတွေအတွက်ကိုသူတေသနာလည်းပါပါတယ်ဗကရီမျက်လုံးကလုံးဝမမြင်ရတော့ဘူးအဲ့တော့သူကမျက်မှန်တက်လိုက်ရတယ်မြန်မာမှာကိုနိုင်ကူကသူကကင်မရာလိုဟာမျိုးလေးတက်ပေးထားပြီးတော့မှအဲ့ဒီကင်မရာကနေမြင်လွှားနေပြီးတော့အုံနောက်ထဲကိုပလေးယာစစ်ကလေးတွေနဲ့သွားပြီးတော့စတီမြူလေးလုပ်တဲ့ဟာမျိုးလိုပဲမြန်မာကင်မရာကနေရိုက်လိုက်တဲ့ရုပ်စွာကိုပလေးယာစစ်တပ်ပြောင်းပြီးဒီအုံနောက်ထဲမှာမျက်လုံးရုပ်တဘာဝကိုမြင်ရတဲ့ဒီမျက်ကြည်ဓာတ်ကိုသွားပြီးတော့နှိုးဆွပြီးတော့မှပုံရိပ်မြင်အောင်လုပ်လို့ရပါပြီအဲ့ဒါဒီအရေးကြီးတဲ့အောက်မြင်မှုတစ်ခုပါနောက်ဆုံးသူတေသနာလုပ်တဲ့အထက်မှာမျက်ကမှန်နေအဝေးရောအနီးရောသူဟာသူအလိုလို adjust လုပ်ပေးပြီးဒီမှန်ဘလူးအားကိုချဲ့လိုက်ရောလိုက်လုပ်လို့ရတဲ့ဟာအတားပေါ်လာပြီအဒီရဲ့ပုံပြီးစိတ်ဝင်စားဖို့ကောင်းတာဘိန်ကွန်းပြောနေတဲ့အခါကျလို့ဖြင့်ဘိန်ကွန်းပြောတဲ့လူကဒီလိုအောက်ကိုကြည့်နေမဲ့အစအဲ့ဒီမျက်ကမှန်မှာ computer screen လိုဟာမျိုးအလိုလိုပေါ်လာမယ်ကိုပြောချင်တဲ့စလုံးလေးတွေကိုပတ်ထားတဲ့ဟာလေးတွေပါအကုန်ပေါ်လာတယ်အဲ့တော့ double vision လို့ဖြစ်သွားအဲ့တော့မျက်ကမှန်မှာအလွှာတွေအများကြီးထည့်ပြီးပြောနေတဲ့လူကိုလည်းမြင်နေရတဲ့အချိန်မှာပဲမိန်ကွန်းပြောနေတဲ့လူကပဲသူပြောချင်တဲ့အကြောင်းအရာတွေကိုလည်းဒီမျက်လုံးပေါ်မှာအလိုလိုပေါ်လာအောင်လုပ်ပေးလို့ရတဲ့နည်းပညာ
2020အတွင်းထူးခြားတဲ့တည်ထွင်မှုနောက်တစ်ခုကတော့ဇီဝအတ္ထိထုတ်နိုင်ခဲ့တာပါ
စိတ်ပညာမှာခွဲစိတ်ကုသတဲ့အခါဒဏ်ရာရတဲ့အခါအသားကိုပြန်ချုပ်ရတယ်။မြင်းပြီးနဲ့ချုပ်တာ၊ကော်ကတ်တာတို့ဘာတို့နဲ့အသားကိုပြန်စီအောင်လုပ်။အခုသူတို့လူရဲ့အရေပြားအရေခွန်ကဆဲလ်တွေကနေပြီးတော့မှသူကအချီတစ်မျိုးထုတ်လိုက်တဲ့လူခန္ဓာကိုအစိတ်ပိုင်းကနေထုတ်တဲ့အရေခွန်ကနေထုတ်တဲ့အချီဖြစ်တဲ့အတွက်ပြန်ချုပ်လိုက်တဲ့အခါဟိုအနာကျက်တာမြန်ပါတယ်။အဲဒါကို biological yarn လို့ခေါ်တယ်။ဇီဝအချီပေါ့။အဲ့ဒါကိုဒီနှစ်ထဲမှာထွင်တာ
နောက်အောင်မြင်မှုတစ်ခုကတော့ Xenobots လို့ခေါ်တဲ့တက်ရှိဆက်ရုပ်ကိုဖန်တီးနိုင်တာပ
ါတက်ရှိဆက်ရုပ်လို့ခေါ်ရမှာပေါ့နော်ဟိုဇီဝနဲ့လုပ်ထားတဲ့ Xenobot လို့ခေါ်ပါတယ် Xenobot ကပါလဲဆိုလို့ရှိရင်ရိုးရိုးဆက်ရုပ်မဟုတ်တော့ပဲနဲ့သူက cell တွေကိုကိုလိုချင်တဲ့ design နဲ့ပုံစံရအောင်လုပ်ပြီးတဲ့အခါဒီ cell ကပဲ မလိုအပ်တဲ့ပစ္စည်းကိုဖယ်ပေးဖို့လိုအပ်တဲ့ပစ္စည်းကိုဓာတုသဘောအရာပြောင်းလဲမှုအဲ့ဒါကိုထည့်ပေးဖို့အတွက်ကိုသူတို့ဒီဇိုင်းလုပ်ပါတယ်အဲ့တော့သူတို့ဘယ်လိုလုပ်ရလဲဆိုလို့ရှိရင်ဒီစူပါကွန်ပျူတာပေါ့နော်ရိုးကျွန်တော်တို့ကွန်ပျူတာနဲ့မဟုတ်ဘူးတစ်စက္ကန့်အချိန်ပေါင်းတန်ပေါင်းတိန်ပေါင်းဂရေပေါင်းမြောက်များစွာ instruction ကိုတွက်ချက်နိုင်တဲ့စက်နဲ့သူတို့ model ပေါ့နော်ဒီဇိုင်းလုပ်ပါတယ် cell အမျိုးစုံသူတို့ထွင်ကြည့်တယ်လုပ်ပြီးတော့မှသူတို့ဆေးကုခိုင်းလိုက်တယ်ရှာခိုင်းလိုက်တယ်အာဖရိကတိုက်မှာရှိတဲ့ part မျိုးရဲ့ cell ကိုဒီဇိုင်းလုပ်ပြီးတော့မှသုတေသနလုပ်တာပါအဲ့တော့သုတေသနအောင်မြင်မှုကနောက်တစ်ဆင့်မှာပါပါလာမလဲဆိုလို့ရှိရင်အတုံးချတာတွေအများကြီးပါပဲအနုမြူဓာတ်ရောင်ခြည်ဖြစ်နေတဲ့နေရာဘယ်နေရာမှာလဲဒီ cell တွေကိုမွေးပြီးတော့မှရှာခိုင်းလိုက်လို့ရတဲ့ဟာတနည်းသူတို့စဉ်းစားတာပေါ့နော်အလိုချက်ချင်းအသုံးပြုလို့ရမှာနောက်ဒီသမုဒ္ဒရာတွေထဲမှာရှိတဲ့ plastic အပိုင်းအစတွေအဲ့ plastic အပိုင်းအစတွေကသမုဒ္ဒရာအပြင်ကြီးတစ်ခုလုံးဆိုတိတ်များလုံးအကြီးတဲ့အခါကျတော့ဒီအမိုက်တွေကိုရှင်းဖို့အတွက်ခုန cell တွေကိုအများကြီးကိုမွေးထုတ်လိုက်ပြီးပင်လယ်ပေါ်မှာဖြန့်ကြည့်လိုက်မယ်ဖြန့်ပြီးတော့မှသူက micro plastic လို့ဒီအမိုက်တွေကိုသိမ့်ပြင်မယ်နီးစားလုပ်ဖို့ကြိုးစားနေပါတယ်နောက်ခုကျွန်တော်တို့သွေးကြောပိတ်တယ်ဆိုလို့ရှိရင်ဒီသွေးကြောတွေကို xenobot ဆက်ရုပ်ကလေးကိုထည့်ပေးလိုက်သွေးကြောပိတ်နေတဲ့နေရာရောက်လို့ရှိရင်ပိတ်နေတဲ့သွေးကြောအစီကိုသူတဖြည်းဖြည်းဖယ်ယူမယ်ဆိုပြီးတော့အဲ့ဒီနီးကိုသူတို့သူတေသနာလုပ်နေပါပြီခင်ဗ
ျနောက်တစ်ခုကလူရဲ့ခန္ဓာကိုယ်ရင်းအစိတ်အပိုင်းတွေကိုအထင်သာမြင်နိုင်အောင်လုပ်နိုင်တာဖြစ်ပါတယ
်ခန္ဓာကိုယ်အစိတ်အပိုင်းရဲ့ယူရင်းမှုအတိအချာသိဖို့အတွက်ကိုသူတို့ transparent organ ဆိုပြီးတော့သူတို့နီးတစ်မျိုးထွင်ပါဥပမာအားဖြင့်အုံနောက်ရဲ့အစိတ်ပိုင်းကဘယ်လိုရှိတယ်လဲဆိုတဲ့ဟာကိုရိုးရိုး X-ray နဲ့ရိုက်လို့မရတဲ့အတွက်လေဆာရောင်ချီအဲ့ဒီနီးပညာကွန်ပျူတာနီးပညာနဲ့ဟိုယောဂဖြစ်နေတဲ့အုံနှောင်းယောဂဖြစ်နေတဲ့ကြောက်ကပ်ကိုသုံးဘက်မြင်အကုန်လုံးကြည့်လို့ရအောင်လုပ်တဲ့ set ကိုသူတို့ထွင်တာ
ဒေါက်တာပရိတာတင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့နီးပညာကဏ္ဍကိုဒီမှာပဲကျင်းပလိုက်ပါစေနောက်တစ်ပတ်မှာတင်းပြီးဆက်ရအောင်နော်